ော်ဘုံမျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျောလင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်6ນາမိနစ်30မှ8ນາအထိ16မီတာကီလိုဟတ်7653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်7953မှနေ့စဉ်အတန်လွင့်ပေးနေပါရခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရရှင်တော်ဒရှင်များရှင်အာရောချံဗြဟ္မလာဘံကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကဖြစ်အစည်းစံနာစဉ်ပြေလှောက်ကြမဲ့ဒိန်သိန်းစို့ွယ်တို့ခန္ဓာကို
ယ်ညှိချင်းတန်တော်တာရှင်များကိုမင်္ဂလာပေါင်းနဲ့ပြည့်စုံနဲ့နေရလေးဖြစ်ပါစေလို့နှုတ်ခွန်းဆက်လိုက်ပါတယ်တောထရှင်များရှင်ကျမပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာချစ်ချင်းမြတ်တာသည်ရေရွယ်ချက်ရှိရှိလို့ဆောင်သည်ဆိုတဲ့အကြောင်းကိုတောထရှင်တို့ကျမ၏အသိပညာရရှိစေဖို့ရန်အတွက်တင်ပြပေးလိုက်ရပါတယ်ရှင်တောထရှင်များရှင်မီလီဆိုတဲ့အမျိုးသမီးလေးဟာတွေးရည်ချင်းနဲ့ဆိုင်းတဲ့ယောဂကိုရပြီးတေးလောက်တဲ့အထိယောဂဝေဒနာခံစားရပါတယ်မီလီယာအိယာထဲမှာလဲရင်လက်တွန်းလဲမှာထိုင်ရင်းနဲ့ပွေရခဲ့ပါတယ်။နောက်ဆုံးမှာတော့မီလီတယောက်ဒုက္ခောက်နဲ့လမ်းရှောင်နိုင်ခဲ့ပါတယ်။သောတာရှင်များရှင်ဂျွန်ဆိုတဲ့လူငယ်လေးဟာမီလီအတွက်ချစ်ချင်းမြတ်တာနဲ့ပတ်သက်တဲ့ရေးပဲချက်တွေကိုလှုပ်ဆောင်ပေးခဲ့ပါတယ်။ဒီလိုနဲ့မီလီတယောက်နေကောင်းလာခဲ့ပြီးမှဒုက္ခောက်နဲ့ပဲဆက်လက်ရှောင်ရစေဖြစ်ပါတယ်။ဒီနေ့မှာတော့ဂျွန်ဟာမီလီအတွက်အထူးအစီအစဉ်လေးတစ်ခုကိုပြုလုပ်ပေးဖို့စီစဉ်လိုက်ပါတယ်။အဲ့ဒီအစီအစဉ်လေးကတော့ဘဝအတွက်အောင်ပွဲကျင်းပဖို့ပဲဖြစ်ပါတယ်။ဂျွန်ဟာမီလီကိုဘယ်လိုပြောသလဲဆိုရင်မီလီမင်းဟာတိတ်ဖြားနေတဲ့အတွက်မင်းကိုဆုံးရှုံးရမယ်လို့ငါထင်ခဲ့မိတယ်။ဒါပေမဲ့မင်းဟာငါနဲ့အတူရှိနေတဲ့အတွက်ဖျားရဲ့ကြီးစုတော်ကိုချီးမွမ်းနေ။အခုငါတို့ရဲ့အောင်ပွဲလေးကိုကမ္ဘာအမြင့်ဆုံးရေဒဂုဏမှာသွားပြီးတော့ကျင်းပကြမယ်။ရှာတန်ဟိုတယ်မှာတဲခူကြမယ်ဆိုပြီးတော့ဂျွန်ဟာမီလီကိုပြောလိုက်ပါတယ်။သောတာရှင်များရှင်ဂျွန်ဟာမီလီအတွက်ချစ်ချင်းမြတ်တာတွေအမျိုးမျိုးပြသခဲ့ပါတယ်။မီလီစေယုံတက်တဲ့အချိန်ဂရင်ပင်းနားမှာဂျွန်ထိုင်ဆောက်ခဲ့ပါတယ်။ဂျွန်ဟာကလထိုင်ပေါ်မှာထိုင်ပြီးမီလီကိုစားရအများကြီးလဲဖပြပေးခဲ့ပါတယ်။သူမမိမျိုးသွားတဲ့အခါမှာဂျွန်ကူညီခဲ့ပါတယ်။မီလီဖျားရည်အရန်တက်တဲ့အခါမှာလည်းရေဘတ်တိုက်ခဲ့ပေးပါတယ်။မီလီကိုအစားအစာချက်ကျွေးသလိုအစာရီကိုလည်းခွင့်ကျွေးခဲ့ပါတယ်။အဝတ်တွေကိုဂျွန်လျှော့ပေးခဲ့ပါတယ်။ခုတော့မီလီနေကောင်းလာတဲ့အခါမှာတော့ကမ္ဘာအမြင့်ဆုံးရေတကွန်းနာကဟိုတယ်မှာတဲခိုပြီးမီလီအတွေ့အထူးအစီအစဉ်လေးတစ်ခုကိုလက်ဆောင်ဖြင့်ဂျွန်ကပေးအပ်ခဲ့ပါတယ်ဒါဟာဆိုရင်ဂျွန်ဟာသူ့ရဲ့အချစ်ကိုမီလီပေါ်ပြသပေးတဲ့ချစ်ချင်းမြတ်တာမဟုတ်ပါလားသောတာရှင်များရှင်ချစ်ချင်းမြတ်တာဟာယေရှုပြုလုပ်ခြင်းပဲဖြစ်ပါတယ်ချစ်ချင်းမြတ်တာကအခြေအနေတွေပေါ်အဖြစ်အပျက်တွေပေါ်မှာအခြေမခံပါဘူးကောင်းမွန်တဲ့နိလန်းတွေနဲ့ချစ်ချင်းမြတ်တာကိုပြသဖို့အရေးကြီးလာပါတယ်ရိုးရိုးနီလန်းလေးတွေနဲ့လည်းပြသနိုင်ပါတယ်အစားအစာချက်ပြုတ်ကျွေးတာအဝတ်တွေလျှော့ပေးတာသူတို့နဲ့အတူသူတို့ကြိုက်တဲ့အားကစားတွေကြည့်ရှုတာပဲဖြစ်ပါတယ်ငါတို့ဂရုစိုက်တဲ့သူကိုငါတို့ဘလောက်သူ့ကိုချစ်တယ်လဲဆိုတာပြဖို့အရေးကြီးလာပါတယ်သောတာရှင်များရှင်ဖျားရှင်ထန်းကျမတို့အနည်းနဲ့ချစ်ချင်းမြတ်တာလိုအပ်နေသူတွေကိုမျှဝေပေးဖို့ခွန်အားပေးပါဆိုပြီးတော့တောင်းလျှောက်ကြရမှာဖြစ်ပါတယ်မျောလင့်ခြင်းအတန်တော်တာရှင်များရှင် မိတ်ဆွေတို့အနေနဲ့လည်းချစ်ချင်းမြတ်တာလိုအပ်နေတဲ့သူတွေကိုပြဝေပေးဖို့ရန်အတွက်ဘုရားသခင်ထံတော်မျက်စီမှာဆုတောင်းဆက်ကပ်အပ်နေကြမှာဖြစ်ပါတယ်။မျှော်လင့်ခြင်းအတန်တောတာရှင်များအားလုံးကိုယ်စိတ်နှပြရွှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမ်မောင်ဆန်းမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့။
ချစ်တော်မိတ်ဆွေတို့ပြီးကြတဲ့ရက်ကတော့အပြုညကညာမာရိထံကမှာတို့ရှင်ကောင်းကင်တမန်တပါလာရောက်ချင်းရဲ့အကြောင်းကိုကျွန်တော်တို့ကြားခဲ့ရပြီဖြစ်တယ်။ဒီနေ့မှာတော့သခင်ယေရှုဖွားမြင်တော်မူခြင်းသခင်ယေရှုဒီလောကကိုမာရိဝမ်ပိုက်ထဲမှာပရိသတ်တွေဆွဲယူပြီးသွားတဲ့ခါမှာတို့ရှင်သခင်ယေရှုရဲ့ဖွားမြင်တော်မူခြင်းအကြောင်းကိုကျွန်တော်တို့ဆက်လက်ပြီးတော့နားဆင်ရမှာဖြစ်ပါတယ်။ဒါကြောင့်မျှော်လင့်ခြင်းဓမ္မဒေသနာကနေမှနားထောင်နေကြတဲ့ချစ်တော်ဓမ္မမိတ်ဆွေတော်တာရှင်တို့ယနေ့သင်တို့ရဲ့အသက်တာမှာလို့ရှိရင်လုံခြုံစိတ်ချဖို့သင်တို့နားမှာအမြဲတမ်းတည်ရှိနေတဲ့ဖခင်ကျွန်တော်တို့ပေါ်မှာဘလောက်ချစ်တယ်လဲ။ဒီအတွက်ကြောင့်သူဒီကောင်းခင်ရွှေမြို့တော်မှာရှိတဲ့ဖခင်ရဲ့ဇာတိကိုဆွန့်လွတ်ပြီးတော့လူစာတိတရားရာဂိုင်နှုံးအဖြစ်လာရောက်ပြီးတော့လောကကပ္ပကြီးမှာမွေးဖွားခဲ့တယ်။အဲဒီမွေးဖွားခဲ့ရတဲ့အကြောင်းအရာကိုရှင်လုကာခရစ်ဝင်ခန်းကြီးနှစ်အငယ်၁ကနေ9ကိုကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့ကွက်ကွက်ကွက်ကွင်းတွေ့ရမှာဖြစ်ပါတယ်။ယောမအစိုးရကတနိုင်ကံလုံးမှာရှိတဲ့လူအလုံးရဲ့စည်ရင်ကိုကောက်ယူဖို့ရန်အလိုရှိတယ်။ဒါကြောင့်တကောင်စည်ရင်မကောက်မိမှလို့ရှိရင်လူတိုင်းဟာလို့ရှိရင်မိမိတို့ရဲ့မြို့ရွာတွေကိုပြန်သွားကြရတယ်။ယောသမွေးဖွားရာစာတိမြို့ကတော့ဘက်လင်မြို့လို့ခေါ်တဲ့ဒါဝိဒ်ရဲ့မွေးဖွားတဲ့မြို့ဖြစ်တယ်။အဲဒီချိန်ကတော့ရှင်ယောမဘုရင်အော့ဂတ်စတပ်ကတော့ရှင်သူ့ရဲ့အင်ပါယာအတွင်းကနေမှလူတွေအလုံးကိုတကောင်စည်ရင်ကောက်ယူဖို့ရန်အတွက်အမိန့်ပေးထုတ်ပြန်ခဲ့ပါတယ်။အဲဒီတကောင်စည်ရင်ကောက်ယူခြင်းဟာတော့ရှင်ပထမချိန်ဖြစ်ပြီးတော့ရှုရီပြည်ကမြို့ဝင်ကိုရီနိအုပ်ဆိုးတဲ့အချိန်ဖြစ်တယ်။ယောသတို့ရှင်ဂါလိလဲပြည်နာဇရက်မြို့ကနေမှယူဒပြည်ဘက်လင်မြို့ကိုသွားခဲ့တယ်။သူဟာဘက်လင်မြို့သားဒါဝိဒ်ရဲ့အမျိုးနဲ့ဖြစ်တယ်။ယောသတို့ရှင်မာရိကိုဘက်လင်မြို့သို့ခေါ်လာခဲ့တယ်။ဘက်လင်မြို့ကိုရောက်တဲ့အခါမှာတို့ရှင်မာရိရတို့ရှင်သားဦးလေးမွေးဖွားဖို့ရန်အတွက်အချိန်ကြာရောက်လာတယ်။ဒါပေမဲ့ဘယ်တဲခိုခံဘယ်နေရာမှာအခန်းရှာလို့မရဘူး။ဘာကြောင့်လဲဆိုတော့အဲ့ဒီချိန်ခါမှာဆိုလို့ရှိရင်နေဒေတာတီးတီးကဒီဘက်လင်မြို့မျိုးတွေကိုပြန်လာကြပြီးတော့တကောင်ဆင်းကောက်ယူဖို့ရန်အတွက်တကောင်ဆင်းပေးဖို့ရန်အတွက်ရောက်ရှိလာကြတဲ့ခါမှာဟော်တယ်တွေခန်းမဆောင်တွေကုန်းတော့ကုန်းတော့ကဆိုရှင်တက်ခုတ်ခန်းတွေမှာလူတွေအပြည့်ဖြစ်နေပြီ။ဒါကြောင့်ယောသနဲ့မာရိယဆိုရှင်တဲဖို့နေရာကိုလိုက်ရှာတယ်။အဲ့ဒီချိန်မှာဆိုရှင်မာရိရဲ့ဘိုက်ကလည်းကိုဝင်ကအရင်မှရှိနေပြီ။ဖွားလူဆဲဆဲဖြစ်နေတဲ့အနာတရခံစားနေတဲ့မာရိဘဝအသက်တာကိုကျွန်တော်မြင်အောင်ကြည့်ကြပါစို့။သူမတို့ချင်းအဲ့လိုမျိုးချင်းနေမျိုးနဲ့ရင်ဆိုင်နေရတဲ့ခါမှာသူမရဲ့ခင်မွန်းဖြစ်တဲ့ယောသကလည်းဘလောက်စိတ်ပူမလဲ။ဘလောက်တော့ကရောက်မလဲဒီပြိတ္တရရာတို့ရှင်ယောသနဲ့ဆက်နွယ်ပြီးတော့ရတဲ့ကလေးမဟုတ်ဖယ်နဲ့ဖျားသခင်ကိုတိုင်ကလာရောက်ပြီးတော့ပြိတ္တရဆွဲယူခြင်းဖြစ်တဲ့အတွက်ကြောင့်ဒီသားလေးကိုမွေးဖို့ရန်အတွက်နေရာလိုက်ရှာခဲ့တယ်ချစ်တော်မိတ်ဆွေဝမ်းနည်းစရာပဲနော်မာရိယာတို့ရှင်ဒီသားကိုမွေးဖို့ရန်အတွက်နေရာလိုက်ရှာတဲ့ခါမှာတဲတရာနေရာမရှိဘူးဒီတော့ကြောင့်သခင်ခရစ်တော်ကဒီလောကကမ္ဘာကိုလာရောက်တဲ့ခါမှာဆိုလို့ရှိရင်တဲတရာနေရာမရှိပါဘူး။မင်းကလေးတဘာဝရပိုက်လဲနာလာပြီဖြစ်တဲ့အတွက်ကြောင့်နောက်ဆုံးမှာတို့ရှင်အားလက်တက်တဲ့နေရာကတော့သူတို့ရဝေးကလာတဲ့ခါမှာနွားတွေမြင်းတွေချီတဲ့အဲ့ဒီတင်းကုတ်ပေါ့နော်။နွားတင်းကုတ်လေးတစ်ခုပဲကျန်တော့တယ်။ဒီကမှာနွားတင်းကုတ်ကလေးတဲမှာတို့ရှင်ဝင်ရောက်ပြီးတော့အဲ့ဒီညမှာပဲသခင်ခရစ်တော်ကိုမာရိမွေးဖွားခဲ့တယ်။ကြမ်းကြမ်းမာမာနဲ့ကလေးကိုမွေးဖွားခဲ့တယ်။ကလေးကလည်းမွေးဖွားပြီးသွားတဲ့ခါမှာတို့မာရိရတို့ရှင်အခါတဲ့ကောင်းမွန်တက်ရတဲ့နော်အဝိစာလေးနဲ့ပတ်ပြီးတော့ကောက်ရိုးလေးပုံမှာဆိုရှင်သခင်ခရစ်တော်ကိုတိတ်ခဲ့ပါတယ်ကလေးငယ်လေးကိုအဝိနဲ့ပတ်ရည်ပြီးတော့အိုက်ကောက်ရိုးလေးပုံမှာနော်နွားစကွက်လေးထဲမှာတိတ်ချင်းခံခဲ့ရတယ်ခရစ်တော်ဟာဆိုရှင်ဒီလောကကပ္ပါကိုလာတဲ့ခါမှာမိတ်ဆွေကောင်းချစရာနေရာမရှိပါဘူးငှက်ကဆိုရှင်ကောင်းငယ်မှာဝဲပြန်ပြီးတော့အချိန်တန်ခိုနားဖို့ရန်အတွက်တိုင်နှန်းရှိတယ်မြေကွင်းကလည်းသူ့မှာဆိုရှင်အချိန်တန်တဲခိုဖို့ရန်အတွက်မြေတွင်းရှိတယ်ဒါပေမဲ့ခရစ်တော်ကဒီလောကကိုလာတဲ့ခါမှာဆိုရှင်ဝမ်းနည်းစရာပါပဲလုံးဝလုံးဝကောင်းချစရာနေရာတောင်မရှိခဲ့ပါဘူးနောက်ဆုံးပါလို့ရှိရင်နွားတင်းငုတ်လေးထဲမှာပဲမွေးဖွားပြီးတော့နွားစကွက်လေးထဲမှာပဲအိတ်ဆက်ခဲ့ရပါတယ်ဒါကြောင့်အဲ့ဒီအဖြစ်ပြက်ခရစ်တော်မွေးဖွားတဲ့အဖြစ်ပြက်ကို ရှင်လူကခရံဝီနှစ်အငယ်6ကနေမှ20မှာတို့ရှိရင်တော့တိုးထိန်များအတွက်ကောင်းကင်တမန်တွေကသတင်းကောင်းပြောကြတယ်။အဲ့ဒီညမှာပဲလေကွင်းထဲမှာတို့ရှိရင်သူတို့ရဲ့တိုးတွေကိုထိန်ချောင်းနေတဲ့တိုးထိန်တချို့ရှိတယ်။တိုးထိန်တွေရဲ့ရှေ့မှာတို့ရှိရင်ကောင်းကင်တမန်တပါးကရုတ်တရက်ပေါ်လာတယ်။သူတို့ပေါ်မှာတို့ရှိရင်ဖခင်သခင်ရဲ့ထံတော်မှာထွန်းလင်းတောင်းပါတဲ့အလင်းရောင်ဟာတို့ရှိရင်ဖုံးလွှမ်းနေတယ်။သူတို့ဟာတို့ရှိရင်ကြောက်လွန်းလို့တုန်လှုပ်နေကြတယ်။ဒါပေမဲ့ကောင်းကင်တမန်ကတို့ရှိရင်သူတို့ကိုမကြောက်ကြပါနဲ့ငါကတင်တို့အတွက်တည်င်းကောင်းပြောဖို့ရောက်လာခြင်းဖြစ်တယ်ဒီတည်င်းကောင်းပါတို့ရှင်တင်တို့နဲ့လူသားအားလုံးအတွက်ကြီးမားတဲ့ဝမ်းမြောက်ခြင်းကိုယူဆောင်လာတယ်ဒီနေ့မှာဒါဝိရဲ့မြို့မှာဆိုလို့ရှင်တင်တို့အတွက်ယေရှုခရစ်ဆိုတဲ့ကယ်တင်တော်ရှင်သခင်ဟာဖွားမြင်ပြီအဲ့ဒီသူငယ်တော်လေးကိုအဝင်းနဲ့ပန့်ရပြီးတော့နွားစခွက်ထဲမှာဆိုလို့ရှင်သိထားတယ်ဆိုပြီးတော့ကောင်းကင်တမန်တွေကပြောတယ်ဒီချိန်မှာတို့ချင်းအဲ့ဒီနောက်မှာတို့ချင်းဒီဟာမှန်ကန်တယ်ဆိုတာကိုသင်တို့သိရလိမ့်မယ်လို့ကောင်းကင်တမန်တွေကပြောတယ်မကြမီချိန်မှာပဲကောင်းကင်တခွင်လုံးမှာတို့ချင်းကောင်းကင်တမန်များနဲ့ပြည့်နေတယ်တိုးထိန်တွေကကောင်းကင်တမန်ပထမတော့တပါးပဲတွေ့ရတယ်ကောင်းကင်တမန်တပါးကတိုးထိန်တွေကိုသတင်းကောင်းပြောပြီးသွားတဲ့ခါမှာတို့ချင်းကောင်းကင်တခွင်လုံးမှာတို့ချင်းကောင်းကင်တမန်တွေပြည့်နေတယ်ဘာလို့ကြတာလဲအဲ့ကောင်းကင်တမန်တွေကအဲ့ဒီကောင်းကင်တမန်တွေကတော့ရှင်ဖရာသခင်ရဲ့ဂုံကျေးတော်ကိုချီးမွမ်းတည်ဆိုကြတယ်။ကောင်းကင်ပုံ၌ကြီးမြတ်သောဖရာသခင်သည်ဘုံကြီးတော်မူတည်းတည်း။မြေကြီးပေါ်၌လည်းငိမ့်သက်ချင်းရှိတည်းတည်းဟုဆိုတည်ဆိုကြတယ်တဲ့ကောင်းကင်တမန်တွေက။အဲ့ဒီနောက်မှာဆိုရှင်ကောင်းကင်တမန်တွေကတော့ရှင်ကောင်းကင်ပုံကိုပြန်ပြီးတော့တက်ကြသွားကြတယ်တဲ့။တောထင်းတွေလည်းဘက်လင်မြို့ကိုသွားပြီးတော့ဖရာသခင်ပြောတဲ့အရာကိုကြည့်ရှုကြရအောင်လို့အချင်းချင်းတယောက်ကိုတယောက်ပြောကြတယ်တို့ထင်းတွေရလို့ရှိရင်မြန်မြန်ဆန်ဆန်သွားကြပြီးတော့မာရိယောသနဲ့တူနွားစခွက်ထဲမှာတိတ်ထားတဲ့သူငယ်တော်လေးကိုဖူးတွေ့ကြတယ်။တို့ထင်းတွေရလို့ရှိရင်ကောင်းကင်တမန်ပြောတဲ့သူငယ်လေးအကြောင်းကိုလူများအားပြောပြကြတယ်။ကြားရသူတွေအားလုံးရလို့ရှိရင်အံ့ဩကြတယ်။မာရိကလည်းဒီအကြောင်းအရာအလုံးစုံကိုမှတ်သားထားပြီးတော့စဉ်းစားတွေးတော့နေတယ်။တို့ထင်းတွေရလို့ရှိရင်ပြန်သွားကြပြီးတော့သူတို့ကြားခဲ့မြင်ခဲ့တဲ့အကြောင်းအရာတွေအတွက်ဖရာသခင်ရဲ့ဂုံကျေးသူတော်ကိုချီးမွမ်းကြတယ်။ချစ်တော်မိတ်ဆွေဒါကြောင့်ပထမဆုံးခရစ်တော်မွေးဖွားလာတဲ့အခါမှာသိုးထိန်တွေကပထမဆုံးခရစ်တော်ကိုဖူးမြင်နိုင်ခဲ့တဲ့သိုးထိန်ရှင်များဖြစ်တယ်။ဒါကြောင့်ဖခင်သခင်ကသူနဲ့အတူဝမ်းမြောက်ဖို့ရန်အတွက်သိုးထိန်တွေကိုအရင်ဆုံးစေလိုခဲ့ခြင်းဖြစ်တယ်။ဒါကြောင့်တပလောက်အံ့ဩဖို့ကောင်းတယ်။ဖခင်သခင်ပန်တီးလို့ဖြစ်လာတဲ့အရာတွေဖြစ်တဲ့အတွက်ကြောင့်ခရစ်တော်မွေးဖွားတဲ့အခါမှာလို့ရှိရင်ကောင်းကင်တမန်တွေကစဝမ်းမြောက်ဝမ်းသာတယ်ဆိုတာတွေ့ရတယ်။ဒါကြောင့်ကျွန်တော်တို့လူသားတွေကဘလောက်ဝမ်းမြောက်ဖို့ကောင်းတယ်လဲ။ခရစ်တော်ဖခင်မွေးဖွားတဲ့ခါမှာဆိုလို့ရှိရင်ကျွန်တော်တို့လူသားတွေကခရစ်တော်ကိုချက်ချင်းမတွေ့နိုင်ဘူး။ဘာကြောင့်လဲ။မျောလင်းနေတဲ့အရာကအခါတည်းအကြီးကြီးမျောလင်းကြတယ်။ဒါပေမဲ့ခရစ်တော်ဖခင်မွေးဖွားတဲ့ခါမှာဆိုလို့ရှိရင်ခရစ်တော်ကခေါင်းချစရာနေရာမရှိတဲ့နေရာမှာမွေးဖွားတဲ့အတွက်ကြောင့်လူတွေကမတွေ့ကြဘူး။ချစ်တော်မိတ်ဆွေတို့။ဒါကြောင့်ခရစ်တော်ဖခင်ကဆိုလို့ရှိရင်လောကကမ္ဘာကြီးပေါ်မှာမွေးဖွားခဲ့တယ်ဆိုတာကိုကျမ်းစာထဲမှာဆိုရှင်မှတ်တမ်းတင်ထားတာဖြစ်ပါတယ်။အဲ့တော့ချစ်တော်မိတ်ဆွေသခင်ခရစ်တော်ကကျွန်တော်တို့အတွက်မွေးဖွားခဲ့ပြီကျွန်တော်တို့ကလို့ရှိရင်ဝမ်ပန်တတာနဲ့ဝမ်မြောက်ဖို့ကျွန်တော်အရေးကြီးတယ်ကျွန်တော်တို့အတွက်မွေးဖွားခဲ့တဲ့အတွက်လောကကမ္ဘာကြီးမှာခရစ်တော်လာခြင်းအားဖြင့်ကျွန်တော်ဘလောက်ဝမ်တာဖို့ကောင်းလဲမိတ်ဆွေဘလောက်ဝမ်မြောက်ဖို့ကောင်းလဲဒါကြောင့်တိုးထိန်တွေကဝမ်ပန်တတာနဲ့ဖျားကုန်တော်ကိုချီးမွမ်းတယ်လို့ယနေ့မိတ်ဆွေလည်းခရစ်တော်ရဲ့မွေးဖွားခြင်းကိုချီးမွမ်းထောပနာပြုဖို့ရန်ရည်ကြီးတယ်ဖျားခြင်းရဲ့ကုန်တော်ကိုကျွန်တော်တို့ချီးမွမ်းပါဖျားသခင်ဘလောက်ကောင်းမြတ်တယ်လဲဖျားသခင်ရဲ့ကောင်းမြတ်ခြင်းကိုကျွန်တော်တို့ကမြည်ဆက်ပြီးပြီဖြစ်တဲ့အတွက်ကြောင့်ဖျားကုံတော်ကိုအရောက်တိုင်းချီးမွမ်းနိုင်ကြပါစေလို့ဆုတောင်းထာနာပြုရင်းနဲ့နေကုန်းချုပ်ပါတယ်အားလုံးပေါ်ဖျားကောင်းကြီးချပေးပါစေဆုတောင်းကြပါစို့အတကောင်းငယ်ပေါ်နဲ့တရှိတော်မူသောဖဖျားကိုရောဒီဤလောကကမ္ဘာမှာလာရောက်တဲ့ခါမှာခေါင်းချစရာနေရာမရှိဘဲနဲ့အလွန်မပင်နှိမ့်ချလာသောနွားစခွက်လေးထဲမှာပဲမွေးဖွားခဲ့ပါ၏နွားတင်းငုတ်ထဲမှာမွေးဖွားခဲ့သောရှင်သခင်သည်ကမ္ဘာလောကနှင့်စัจ java ရာကြီးကိုစွန့်ဆန်သောရှင်ဘုရင်ဖြစ်ပါ၏တူတောင်ဖဖျားကိုယ်တော်ရဲ့နွန်နာခံခြင်းအပြင်တားမျိုးကိုကဲတင်ခဲ့တဲ့အတွက်တည်းကျေးဇူးတော်ချီးမွမ်းပါတယ်။ယနေ့ကိုရှင်ပြားရဲ့ဤကဲသို့နှိမ့်ချခြင်းအသက်တာဖြင့်တားမျိုးရဲ့အသက်တာအတွက်လာရောက်ကဲတင်ခဲ့တဲ့ခါမှာယနေ့ဤသတင်းစကားကိုကြားခြင်းအပြင်တားမျိုးကိုစိတ်နှလုံးသွင်းပါလို့ဒီကိုရောဖျားကိုအမြဲတမ်းဖယ်ယမ်းပြီးကိုရောနဲ့တူလက်တွဲနိုင်ဖို့ရန်အတွက်မားသလိုမီကြောင်းတပိုက်တော်တာလသခင်ခရစ်တော်၏နာမတော်ကိုမြည်ပြီးဆောင်းပါလေခင်ဗျာ။အာမင်။
Christmas ba pyo shin sia mya pye wa ni da lokak ba mit khwe maung rue ye kin wei sin len la ke bi le တာပြီဒီလို Christmas ချိန်လေးငြိမ်ချမ်းနေ
ချင်းအတလွင့်အစည်းအဝေးကိုနားတော်တာဆင်နေကြတဲ့တူလေးတူမလေးတို့ကျမ်းမာပျော်ရွှင်မှုအပေါင်းနဲ့ပြည့်ဝကြပါစေလို့ဆန္ဒပြုလိုက်ပါရယ်ကွယ်တူလေးတူမလေးတို့ရေခရစ်စမတ်နဲ့ပတ်သက်တဲ့ပုံပြင်လေးတွေကိုနားထောင်ကြရအောင်နော်ဒီနေ့ဒေါ်လေးလှလှပြောပြမယ်မှတ်သားဖွယ်ရာပုံပြင်လေးကတော့ခရစ်စမတ်တည်ချင်းလေးတပုတ်စတင်ပုံဆိုတဲ့ပုံပြင်လေးပေါ့ကွယ်တူလေးတူမလေးတို့ရေခရစ်စမတ်အချိန်အခါမှာChristmas တည်ချင်းတံမကြားရရင်တော့ Christmas ဆိုတဲ့အနှစ်သာရဟာဘယ်လို့မှပြည့်စုံမှာမဟုတ်ပါဘူးကွယ်။ဒါကြောင့် Christmas မှာ Christmas တည်ချင်းလေးတွေပြည့်စံနေတာပေါ့။ Christmas တည်ချင်းလေးတပုတ်ဖြစ်လာပုံကတော့ဟိုးတခါတုန်းက Joseph Man လို့ခေါ်တဲ့ပုဂ္ဂိုလ်ကြီးတူးရှိတဲ့ကွယ်။အဲ့ဒီပုဂ္ဂိုလ်ကြီးဟာဝတ်လုံအဖြူကိုအမြဲဝတ်ဆင်တတ်တဲ့သူဖြစ်ပြီး Australia နိုင်ငံသားတူးဖြစ်တဲ့ကွယ်။တူလေးတူမလေးတို့ရေ1818ခုနှစ်ခရစ်စမတ်ညတညမှာဝတ်လုံဖြူအမြဲဝတ်တတ်တဲ့ဂျိုးဆက်မန်းဟာဖုန်ကြီးတစ်ပါးဖြစ်လာတော့သူ့ရဲ့နာမည်ကိုမောင်တစ်ဖြူလို့ပြောင်းခေါ်လိုက်ကြတဲ့ကွယ်မောင်တစ်ဖြူလို့ခေါ်တဲ့ဂျိုးဆက်မန်းဟာအင်မတန်မှဖော်ရွေတတ်တဲ့သူဖြစ်လို့ Friend ကပါလို့ခေါ်တဲ့ဂီတဝါဒနာရှင်တဦးနဲ့မိတ်ဆွေဖြစ်သွားတာပေါ့သူတို့နှစ်ဦးသားဟာကြည်နူးစရာကောင်းတဲ့တန်စင်တွေကိုနဲ့တဲ့ကြတဲ့ဒါကြောင့်သူတို့နှစ်ဦးခရစ်စမတ်တချင်းနဲ့ပတ်သက်ပြီးတိုင်ပင်ကြတော့တာပေါ့ခရစ်စမတ်ရောက်မဲ့ညတညမှာဖုန်ကြီးမောင်တစ်ဖြူဟာဖခင်ကြောင့်အခန်းတစ်ခန်းမှာကျန်းစာဖတ်နေတဲ့ဖခင်ကြောင့်မှာဘာတရားဟောရပါမလဲဘာတချင်းတင်ပေးရင်ကောင်းမလဲဆိုပြီးစဉ်းစားနေတာပေါ့ဖုန်ကြီးမောင်တစ်ဖြူဟာညတညမှာသူ့ရဲ့တပည့်တော်မှတယောက်ဟာအေးချမ်းပြီးတိတ်ဆိတ်နေတဲ့ညတညကျဲရီတောက်ပပြီးตาရအေးချမ်းတဲ့ညလေးတညမှာ
တောင်ကုန်းလေးပေါ်မှာခလေးလေးမွေးဖွားတာကိုတွားအားပေးပြီးဆုတောင်းပေးခဲ့ဘူးတယ်ကွ။သူတချင်းဆက်ဖို့စဉ်းစားနေတဲ့အချိန်မှာကောင်းကင်ယံကိုမျှော်ကြည့်လိုက်တော့အဲ့ဒီတောင်ထိပ်ကိုရောကျယ်လေးတွေကိုရောမြင်ရောင်မိတဲ့ကွယ်။နောက်ပြီးဘာစဉ်းစားမိပြန်တယ်လဲဆိုတော့ခရစ်တော်ယေရှုမွေးဖွားစဉ်အချိန်ခါကလည်းဒီလိုပဲတိတ်ဆိတ်အေးချမ်းတဲ့ညဖြစ်ပြီးတန့်ရှင်းသားရလှပတဲ့ညလေးတညဖြစ်ပါလိမ့်မယ်လို့တွေးမိတဲ့ကွယ်။ဒါကြောင့်ဖုန်းကြီးလေးဟာသူ့ရဲ့နှလုံးသားထဲမှာကြည်နူးဖွယ်ကောင်းတဲ့ခရစ်မတ်သံစဉ်လေးကိုတို့မိထားပြီးယေရှုခရစ်တော်ဟာကယ်တင်ရှင်အဖြစ်မွေးဖွားခဲ့ပြီးတိတ်ဆိတ်တန့်ရှင်းတဲ့ညတညမှာမွေးဖွားခဲ့တယ်ဆိုပြီးတချင်းစာသားကိုစတ်တော်တာပေါ့ကွယ်တချင်းစတ်ပြီးတဲ့နောက်တနေ့မိုးလင်းတဲ့အခါမှာသူစတ်ထားတဲ့တချင်းစာရွက်လေးကိုယူပြီးသူ့ရဲ့တငယ်ချင်းစီကိုသွားပြီးတော့တန်စင်ရှာတော့တာပေါ့သူ့ရဲ့တငယ်ချင်းလည်းတချင်းရဲ့အတိတ်ဘဲကိုသိတဲ့သဘောကျသွားပြီးတော့ဒီတချင်းဟာသိပြီးပြည့်စုံတဲ့တချင်းစိတ်ကိုကြည်လင်စေတဲ့တချင်းဖြစ်တယ်ဆိုပြီးချီးမွမ်းတာပေါ့ကွယ်နောက်ပြီးဖះเจ้ามาตีสู่ผู้ส่งဖြတ်လိုက်ကြတယ်။တချင်းလေးကဘယ်လိုအတိတ်ပဲရလဲဆိုရင်တိတ်ဆိတ်နေပြီးတန့်ရှင်းတဲ့ညလေးမှာသူငယ်တော်ယေရှုလေးအိတ်နေတဲ့အခါမှာကောင်းခင်မကျဲကြီးဟာထွန်းလင်းတောက်ပတ်တဲ့ကွယ်တိတ်ဆိတ်တန့်ရှင်းညချိန်မှာကောင်းခင်တမန်တွေကသိုးထိန်တွေကိုကယ်တင်ရှင်ဖွားမြင်ပြီးဖြစ်ကြောင်းကြွေးကြော်ကြတယ်။အရှိပြီမှပညာရှိကြီးများကိုလည်းထွန်းလင်းကျဲကြီးကလမ်းပြလျက်သူငယ်တော်ယေရှုရှိတဲ့နေရာကိုဆောင်ယူလာတဲ့အကြောင်းအံ့ဩဖွယ်ထွန်းလင်းတဲ့ကျယ်တွေလဲကောင်းကင်သားတွေနဲ့အတူဟာလေလုယာဆိုပြီးဂုဏ်တော်ကိုချီးမွမ်းကြတယ်ဆိုတဲ့အကြောင်းအတိတ်ပဲရပါတယ်ကွယ်တချင်းလေးရဲ့ကောင်းစဉ်ကတိတ်ဆိတ်ညတန်ရှင်ညလို့ဆိုတဲ့ကွယ်ဒီတချင်းလေးကိုခရစ်မတ်ရောက်တိုင်းတကဘာလုံးကဘာသာအမျိုးမျိုးနဲ့တည်ဆူကြတာဒီနေ့အထိပေါ့ကွယ်ကြားရတဲ့လူတိုင်းကလည်းယင်ထဲမှာကြည်နူးပြီးသိပ်ပျော်ရွှင်ကြတာပေါ့ကွယ်တချင်းလေးစတင်တည်ဆူတဲ့ခုနှစ်ကတော့1854ခုနှစ်ပေါ့ဒူလေးဒူမလေးတို့လည်းတိတ်ဆိတ်ညတန်ရှင်ညဆိုတဲ့ခရစ်မတ်တချင်းလေးကိုကြည်နူးဝမ်းမြောက်စွာတည်ဆူရင်းခရစ်မတ်မှာပျော်ရွှင်နိုင်ကြပါစေလို့ဒေါ်လေးလှလှဆုတောင်းလိုက်ပါတယ်ကွယ်ဒူလေးဒူမလေးတို့အားလုံးခရစ်မတ်တချင်းလေးတပုတ်စတင်ပုံဆိုတဲ့ပုံပြင်လေးကိုနားတော်တာစီရင်ရွှေလန်းချမ်းမြေ့ကြပါစေကွယ်
ဘဝ အတွက်ဆုလတ်များကိုပိုင်ဆိုင်တဲ့ဘုရားရှင်ထံအများခံစားစေဖို့တောင်းဆုများချွေကြကြရဲ့စန္ဒလိုအင်းတွေလဲပြေဝမယ်စေချမ်းပြေမယ်ချိန်မှန်မှန်ဒေနာတော်တာစင်ပါခွဲမာရှာရေဒီယိုမင်္ဂလာကိုစက်တကားနဲ့ချင်းတန်းနာစင်နိုင်စေဖို့ညော်လင့်ခြင်းအသံရေဒီယိုမြန်မာရှာရေဒီယိုဒေငေါလေးများကြာရစေဖို့မိတ်ဆက်တဲ့ညော်လင့်ခြင်းရေဒီယိုRadio, Radio, Bingla Kuset, Ganet, Chindan, Nasin, Naisevo, Yolijin,
Mutashimashin, Timaru, Yadido, Sabi, Sayu, Tinan, Tanama, Aupa, Tindam, Yaku, Pocha, Billy, Shibareshi, Tindam, Yama, Seda, Duka, Shapwichin, Crito, Eat, Tetani, Tuntin, Jemya, The Bawa, Dia, Isia, Wunshipa, Jama, Chine, Teshichi,သင်နဲ့သင်ကြမှာရေရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တော်တော်ရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းနေဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျောလင့်ချင်းအတံမြန်မာအစီအစဉ်များကိုအသံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မြွန်လင်းချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ Jesus တင်ပါတယ်ခင်ဗျာ